အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံရဲ့33ကြိမ်လောက်ထိတိအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုစင်ကာပူနိုင်ငံမှာနိုဝင်ဘာလ17ရက်နေ့ကနေ15ရက်နေ့ထိကျင်းပဖို့ရှိပြီးအာဆီယံဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေနဲ့တရုတ်ဂျပန်ရုရှားနဲ့အမေရိကန်ခေါင်းဆောင်တွေတွေ့ဆုံကြမှာပါ။အဲဒီအစည်းအဝေးတွင်အရှေ့တောင်အာရှနိုင်ငံတွေအနေနဲ့ဒေသတွင်းမှာတရုတ်ရဲ့နိုင်ငံရေးစီးပွားရေးဩဇာလွှမ်းမိုးမှုတွေကိုငင်းငင်းသာသာလေးပြန်ပြီးတုံ့ပြန်ကြဖို့ရှိတယ်လို့ခန့်မှန်းထားပါတယ်။အစီအတော်အစဒီသာဖွံ့ဖြိုးတိုးတက်ရေးနောက်လာမယ့်15နှစ်အတွင်းလှုပ်ဆောင်မဲ့အခြေခံအဆောက်အအုံတွေတည်ဆောက်ရေးဆိုင်ရာစီမံကိန်းတွေအကြောင်းအားလုံးပါတဲ့အစည်းအဝေးတွေမှာရောတနိုင်ငံချင်းအစည်းအဝေးတွေမှာပါတရုတ်နိုင်ငံကပြောဆိုပွဲရှိပါတယ်။လူဦးရေတန်ပေါင်း630လောက်ရှိတဲ့အစီအတော်အစဒီသာနိုင်ငံအများစုဟာလွန်ခဲ့တဲ့9နှစ်အတွင်းမြင်းထားလန်းတွေနဲ့စိတ်ကန်းတွေစောက်လို့ဖို့အတွက်ချေးငွေနဲ့တခြားအကူအညီတွေကိုတရုတ်နိုင်ငံကနေရယူခဲ့ကြရတာပါ။ကမ္ဘာမှာစီးပွားရေးရဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာအဲ့ဒီစီမံကိန်းတွေကိုကမ္ဘာတဝန်းကုန်သွယ်ရေးလမ်းကြောင်းတွေဖွင့်ဖို့ရည်ရွယ်ထားတဲ့ Belt and Road ရပ်ဝန်းလမ်းကြောင်းစီမံကိန်းကြီးရဲ့စီးပွားပိုင်းဖြစ်ယူဆပါတယ်။တရုတ်ရဲ့ယင်းညို့နယ်မှုကြောင့်စီးပွားရေးကျဆင်းနေတဲ့ Brunei နိုင်ငံပြန်ကောင်းထောင်လာနိုင်တာနဲ့ဖိလစ်ပိုင်မှာအခြေခံအဆောက်အအုံတွေတိုးတက်လာတာလို့နမူနာကောင်းတွေရှိထားပေမဲ့လည်းတရုတ်ကိုပြန်ဆက်ရမယ့်အကျိုးတွေကြောင့်ပါကစ္စတန်နဲ့သီရိလင်္ကာတို့လိုချင်းညို့နယ်ရင်ဆိုင်ရမှာကိုနိုင်ငံတချို့ကစိုးရိမ်လာနေကြတာဖြစ်ပါတယ်။